ထိုင်းမြန်မာနယ်စပ်ကန်စနာဂူရီပြည်နယ်ပရာကျုတ်ခေရီကန်ပြည်နယ်တပ်ပြည်နယ်ထဲမှာနှစ်ရက်အတွင်းလူကုန်ကူးသူတွေခေါ်လာတဲ့မြန်မာနိုင်ငံသားလူ600လောက်အစုလိုက်ပြုံလိုက်ဖမ်းဆီးခံရတာပါတပ်ပြည်နယ်ထဲမှာတော့လူကုန်ကူးသူတွေကဆွန့်ပစ်သွားလို့လူ90ကျော်အဖမ်းခံခဲ့ရပါတယ်ဒီအကြောင်းနဲ့ပတ်သက်လို့မြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ်
ဒီကန်ဆနာဘူဒီပြည်နယ်ရဲ့ပရာကျုတ်ခေရီကန်ပြည်နယ်ရဲ့တပ်ပြည်နယ်ရဲ့အိုက်ပြည်နယ်သုံးခုမှာ355ရောင်နဲ့255ရောင်600လောက်ဖန်ခံတယ်ဇန်နဝါရီ31နဲ့ဖေဖော်ဝါရီလ10ရက်နေ့ဒီတပ်ပြည်နယ်ဝမ်ကြောက်မြို့နယ်ထဲမှာပွဲစားနေဒီတုံးငယ်လေးထဲမှာပစ်ထားတဲ့မြန်မာ91ယောက်ကိစ္စပေါ့သူတို့ကပွဲစားကပတ်2000ပွဲထိပေးပြီးတော့တန်ခေါက်ပါဝင်လိုအပ်ကကောင်းတဲ့နေရာတွေမှာအလုပ်လုပ်ဖို့တည်းလာတာပွဲစားဆွန့်ပြစ်တာ15ရက်လောက်ကြာပြီ15ရက်လောက်ရှိပြီအစာရေးစားငတ်ပြပြီးတော့အဲ့လိုရက်ရွာတွေကနေတာဝန်ရှိသူတွေအကြောင်းကြားဆိုအဖမ်းခံရတာ
ပြီးခဲ့တဲ့2021ခုနှစ်တနှစ်လုံးအတိုက်အတာနဲ့ဖမ်းမိတဲ့နိုင်ငံသားသားရွှေပြောင်းလူသမားအရေးအတွက်ဟာ6000ကျော်လောက်ရှိမယ်ဆိုပြီးထိုင်းနိုင်ငံမှာအလုပ်သမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းစုပေါင်းထားတဲ့ Migrant Labor Development Network ကစီရင်ပြုစုထားပါတယ်အဲ့ဒီထဲမှာမြန်မာနိုင်ငံသားတွေကအများဆုံးဖြစ်ပါတယ်2022ခုနှစ်နှစ်စဇန်နဝါရီလတလထဲမှာပဲထိုင်းနယ်ခြားဆောင်တပ်ကဖမ်းမိတဲ့မြန်မာနိုင်ငံသားအရေးအတွက်ဟာ9000ကျော်လောက်ရှိကြောင်းဦးမိုးကျိုးကဆက်ပြောပြပါတယ
်2022ဒီစစာဦးလာဖြစ်တဲ့ဒီဇန်နဝါရီလတလထဲမှာလည်းလူ9000ကျော်ဖမ်းခံရတယ်ပွဲစား15ရောက်တဲ့မင်းဖမ်းခံရတယ
်မြန်မာနိုင်ငံမှာနိုင်ငံရေးစီးပွားရေးလူမှုရေးအခက်အခဲတွေလူငယ်တွေကိုစစ်ကောင်စီတပ်တွေကဖမ်းဆီးနေတာတွေပြည်내နဲ့တိုင်းအလိုက်တွေမှာလည်းစစ်ရေးပဋိပက္ခတွေကြောင့်အသက်18နှစ်ကနေအသက်30ကြာလူငယ်လူရွယ်တွေဟာနေရဲဆော့ခွာထွက်လာနေကြသလိုအိမ်နီးချင်းထိုင်းနိုင်ငံမှာလည်းရရအလုပ်လုပ်ကြိုင်ဖို့အတွက်နေစဉ်အစုလိုက်အပြုံလိုက်ထိုင်းနိုင်ငံတဲကိုနေဆက်တွေကနေဝင်ရောက်လာနေကြတာဖြစ်ပါတယ်ရှင်